ဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုလိုနီကြတဲ့ရိုဟင်ဂျာတွေကိုအထောက်အထားကပြားထုတ်ပေးဖို့အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးအကူအညီနဲ့ဘင်္ဂလားဒေ့ရှ်အစိုးရကလှုပ်ဆောင်နေရမှာအခုဆိုရင်စီစစ်ဖို့လာရောက်တဲ့ဒုက္ခသည်4000ကျော်ရှိသွားပြီလို့ကုလသမဂ္ဂကပြောပါတယ်။အပြည့်စုံကိုဒေါက်မြူတက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုလိုနီတဲ့ရိုဟင်ဂျာဒုက္ခသည်ပေါင်းက6000လောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ဩဂုတ်လနောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်စစ်သားကိုရောက်လာကြတဲ့ရိုဟင်ဂျာက9000ကျော်ရှိနေတာပါ။သူတို့ကိုဒုံလကုံလောက်ကစပြီးကိုယ်ရေးအချက်လက်တွေ6လအတွင်းကောက်ခံဖို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ UNHCR တို့ပူးပေါင်းလှုပ်ဆောင်နေကြတာဖြစ်ပါတယ်။အခုလိုအချက်လက်တွေစုစမ်းကောက်ယူမှုကနေလူရည်စင်းကိုပြုစုနိုင်မှာဖြစ်တယ်လို့သူတို့အတွက်ထောက်ထားခံလို့မှုရှိစေပြီးအကာအကွယ်လည်းပေးနိုင်မှာဖြစ်တဲ့အတွက်ဒါဟာတိတ်ကိုအရေးပါတယ်လို့ UNHCR ပြောခွင့်ရCharlie Yesterday ကတောက်ကြံနဲ့ Jennifer ကုလသမဂ္ဂရုံးချုပ်ကတင်းစားရှင်းလင်းပွဲမှာပြောပါတယ်
။ The verification will play a key role in establishing refugees' identities and their declared places of origin in Myanmar.
ထောက်ထားလက်မှတ်တွေမှာဒီဒုက္ခတွေဟာဘယ်သူဘဝဖြစ်တယ်၊သူဟာမြန်မာနိုင်ငံဘယ်နေရာကလာတယ်ဆိုတာတွေပါဝင်နေတာမို့လို့ဒီလက်မှတ်ကအဓိကကဏ္ဍမှာရှိနေပါတယ်။တကယ်လို့အချိန်လေးကောင်းလို့သူတို့တွေပြန်ဖို့ဆုံးဖြတ်တယ်ဆိုရင်လေဒီလက်မှတ်ကသူတို့သဘောနဲ့သူတို့နေရာပြန်ရေးအတွက်ထောက်ကူဖြစ်စေမှာပါ။အခုတော့ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေရဲ့အချက်အလက်တွေနဲ့ပတ်သက်ပြီးတော့ပို့ပြီးတော့တိတိကျကျရလာနိုင်တဲ့အတွက်သူတို့ဘာတွေလိုအပ်နေလဲဆိုတာကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့လူသားချင်းစာနာမှုအဖွဲ့တွေသိလာနိုင်ပြီးတော့သူတို့ကိုအကူအညီပေးဖို့အကာအကွယ်ပေးဖို့အစီအစဉ်တွေကိုချနိုင်မှာဖြစ်တယ်လို့ဝန်ဆောင်မှုတွေနှစ်ခါထပ်ပြီးတော့ပေးမိတာမျိုးကိုလည်းရှောင်နိုင်မှာပါ
ဒုက္ခသည်တွေရဲ့ကိုယ်ရေးအချက်အလက်တွေကိုကောက်ယူရမှာအသက်12နှစ်အထက်ဒုက္ခသည်တဦးချင်းစီအတွက်မျက်လုံးမျက်စံနဲ့လက်ပွေရလိုဇီဝအချက်အလက်တွေအပြင်ဓာတ်ပုံမှာရိုက်ယူပြီးဘယ်သူဘယ်ဝါဆိုတာကိုမှတ်တမ်းတင်မှာဖြစ်ပါတယ်။အခုလိုပုံကိုယ်ရေးအချက်အလက်တွေရယူတဲ့အစီအစဉ်အပြီးမှာတော့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ UNHCR တို့ပူးပေါင်းထုတ်ပြတဲ့ဒီကပ်ပြားဟာခက်တဲ့အကျိုးဝယ်ကပ်ပြားအရွယ်ပလတ်စတစ်ကပ်ပြားဖြစ်ပြီးအချက်အလက်တွေခိုးမြူနိုင်အောင်တည်တည်ချာချာစီမံထားတယ်လို့လည်း UNHCR ကပြောပါတယ်။အချက်အလက်ကောက်ခံဖို့အတွက်ရချင်းပေးထားတဲ့နေရာကိုလာရောက်ပြီးအစ်စ်ခံလူပေါင်းဟာ4000ကျော်နေပြီလို့လဲမစ္စတာယက်စလီကပြောပါတယ
် Around 4200 refugees have been verified since the start of the exercise on 21st June
ဘလန်းစတဲ့ရနေကနေပြီးတော့စီစီရေးလုပ်ငန်းတွေကိုစတင်ခဲ့တာအခုဆိုလို့ရှိရင်ဒုက္ခတွေပေါင်း4200လောက်ကိုစီစစ်ပြီးပါပြီဒီအပိုင်းတွင်မုတ်တုံမိုးကတည်တည်မဲမဲရွာနေပေမဲ့အထောက်အထားကပ်ပြားရမယ်ဆိုတာကိုသိနေကြတော့စီစစ်ဖို့သူတို့ကိုရက်ချင်းပေးထားတဲ့အတိုင်းအများစုကလာနေကြပါတယ်
ဒီလိုအချက်လက်တွေဘာကြောင့်ကောက်ယူလဲ။ဘာတွေလုပ်ရမလဲဆိုတဲ့လုပ်ငန်းရှင်ကိုဒုက္ခတွေပြီးသိလာအောင် UNHCR ကဒုက္ခတွေအတိုင်းဝန်းကြားမှာပြောဆိုချံပေးတာအပါဝင်လှုပ်ရှားမှုတွေကိုလုပ်ပေးခဲ့တယ်လို့ဒုက္ခတွေကော်မတီတွေကလည်းဒုက္ခတွေပြီးသူတို့တက်ပြီးထားတဲ့ရချင်းတိုင်းတွားကြဖို့အတွက်နှိုးဆော်ပေးခဲ့တယ်လို့လည်းပြောပါတယ်။ဒါအပြင် laptop, server, wireless router တွေနဲ့ကွန်ပျူတာအလဲတကူသုံးနိုင်အောင်လုပ်ပေးပြီးဇီဝအချက်လက်မှတ်တမ်းတင်တာတွေပုံနှိပ်တာတွေလို့စက်ကြရရင်းနဲ့အတူဇီဝအချက်နဲ့ကြောက်ရရဲ့ဆော့ဖ်ဝဲကိုပါ UNHCR ကဖြန့်ဖြူးပေးခဲ့တာပါဒါအပြင်ဝန်ထမ်း120က NGO ဖွဲ့တွေနဲ့အတူလက်တွဲပြီးဒုက္ခသည်တွေရဲ့ကိုယ်ရေးအချက်လက်တွေကိုကြောက်ယူပေးတာဖြစ်ပါတယ်အခုလိုအချက်လက်တွေကြောက်ယူတဲ့လုပ်ငန်းရှင်မှလူတွေ့မြင်မြင်မှုတွေလောက်လာပြီးအထောက်အထားစီရစကန်းတွေကိုပါကြောက်ယူရတယ်လို့လည်း UNHCR ကပြောပါတယ
် part of the registration process each individualwill be interviewed and spoken with those who have
ဘာလို့လုပ်ငန်းရှင်မှာလောက်ရတဲ့အဓိကစိတ်ပိုင်းတစ်ခုအနေနဲ့ဒုက္ခတွေတယောက်ချင်းစီကိုလူတွေ့မြင်မြင်ရပါတယ်။သူတို့လက်ထဲမှာရှိနေတဲ့မှတ်ပုံတင်တို့၊မွေးစင်းတို့၊လက်ထပ်စာချုပ်တို့၊ကွာရှင်းစာချုပ်တို့လိုအထောက်အထားစာရွက်စာတမ်းတွေကိုပေးဖို့တောင်းရပါတယ်။အခုလိုအထောက်အထားရယူတဲ့အဓိကအကြောင်းရင်းကဘင်္ဂလားဒေ့ရှ်အစိုးရအဖို့သူတို့စီမှာဒုက္ခတွေဘယ်နှယောက်ရှိနေလဲ၊ဒီဒုက္ခတွေဘာလို့အပ်နေလဲဆိုတာကိုသိရအောင်လုပ်ပေးတာပါ
။ဒီရိုဟင်ဂျာဒုက္ခတွေမြင်ရပြန်ရတဲ့ကုလသမဂ္ဂအဖွဲ့အစည်းနှစ်ခုဖြစ်တဲ့ UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေး UNDP အဖွဲ့တို့နဲ့မြန်မာအစိုးရကြားမကြာသေးခင်ကမှ MOU နားလည်မှုစာချုပ်လွှာကိုရေးထိုးခဲ့တာဖြစ်ပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူး။ဒီစာချုပ်လွှာထဲမှာပါဝင်တဲ့အကြောင်းအရာပြည်စုံကိုတည်ဝင်မထုတ်ပြန်သေးပေမဲ့ Mr. Yexley ကတော့ဒါဟာဒုက္ခသည်တွေနည်းရပြန်ရေးအတွက်အချိန်နဲ့တိုးတက်လာအောင်လှုပ်ဆောင်ရင်းမှာအရေးပါတဲ့ပထမခြေလှမ်းဖြစ်ကြောင်းပြောပါရစေ။